မေရိကန်ပြည်ထောင်စုတဝမ်းမှာအပူလှမ်းရိုက်ခတ်တာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့ရပြီးတနင်္ဂနွေနေ့အထိရာသီဥတုကပူလောင်နေပါတယ်။ဒါပေမဲ့လည်းအပူလှမ်းရိုက်ခတ်မှုပြီးဆုံးတာနီးပါပြီလို့လည်းမိုးလေဝသပညာရှင်တွေကပြောဆိုနေကြပါတယ်။အနောက်လေပိုင်းကလေအေးတူးကအရှိတ်ဘက်ကမ်းခြေစီဥတီလာနေပြီးအပူဒဏ်တက်သွားသွားစီမှနဲ့အတူပဲမုန်တိုင်းနဲ့မိုးသည်ထန်မှုတွေကြောင့်ရုတ်တရက်ရေကြီးမှုနဲ့လေပြင်းကြောင့်ပျက်စီးမှုတွေဖြစ်စေနိုင်တယ်လို့လည်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတဝမ်းမှာတော့ပွဲတော်တွေ၊ဂီတဖျော်ဖြေပွဲတွေကနေအကစားပွဲတွေအထိအစီအစဉ်တွေဖြတ်သိမ်းခဲ့ရပါတယ်။ Florida ပြည်နယ် Clearwater ကကမ်းခြေမှာတော့မိုးကြိုးထိမှန်ပြီးအနည်းဆုံးလူ၈ဦးဒဏ်ရာရခဲ့တဲ့အကြောင်းဒေတာရင်းရုပ်သံ WTSB သတင်းမှာဖော်ပြပါတယ်။တနင်္ဂနွေနေ့နေကင်းပိုင်းကလျှက်စီးထိတာကြောင့်ဒဏ်ရာရခဲ့သူတဦးကတော့အသက်အန္တရာယ်ဆိုရင်ရတဲ့အနေအထားထိဒဏ်ရာရပါတယ်။ဆွေမျိုးတွေနဲ့မိတ်ဆွေတွေအထူးသဖြင့်အသက်အရွယ်ကြီးရင်သူတွေကိုကြည့်ရှုစောင့်ရှောက်ကြဖို့ကိုလည်းအမျိုးသားမိုးလေဝသဌာနကအကြံပြုထားပါတယ်။နိုင်ငံအနောက်အလဲပိုင်းကနေအရှိတ်ဘက်ကမ်းရိုးတန်းအထိမြို့ကြီးတွေမှာအပူချိန်မြင့်တက်နေတာပါ။အများပြည်သူဆိုင်ရာရေကူးကန်တွေအချိန်ပိုဖွင့်ဖို့ခွင့်ပြုထားပြီးအပူချိန်ကိုအကောင်းဆုံးဘယ်လိုနေထိုင်ကြမလဲဆိုတဲ့အကြံပြုချက်တွေကိုလည်းတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။